ဂျီနာဘမောလမ်းမဘောကကုန်းလောနဲ့မြို့တိကျွော်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကဒီလ23ရက်နေ့ကလေးကစတင်တိုက်ခိုက်နေတော့ပါဒီလ25ရက်နေ့မှာတော့စစ်ကောင်စီတပ်ကကုန်းလောအခြေဆိုင်ခမာယ380စခန်းကိုစွန့်ခွာသွားခဲ့ပြီး KIA နဲ့ပူးပေါင်းတပ်တွေကတင်းယူလိုက်တာပါလက်ရှိမိုးမောင်းမြို့နယ်အတွင်းကစီရေးချီနေကို KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါတယ
်ကုန်းလောကကတည်းကကုန်းနာရီလမ်းတွေရှိနေတဲ့ကံတွေအချိန်မှာကုန်းလုံးတွေမရှိနေရလို့ပြီးတော့အပြင်လို့ရတယ်မေသာဖြစ်ပါတယ်။မြို့တစ်ဘက်ကတော့ရှိပါသေးတယ်။ဟိုကုန်းလုံးနဲ့မြို့တစ်ကောက်ကကြတော့ဖြစ်နေတယ်။ဒါမှမဟုတ်ကုန်းလုံးတွေကတော့မြို့တစ်ဘက်ထွက်ပြေးသွားတာထင်တယ်။ဆိုတော့အဲ့ဘက်ကတော့ရှိပါသေးတယ်။လင်းနေချင်းနေနဲ့ပြစ်နေတယ
်။ဒီအပိုင်းတွင်းမှာမချမ်းဘောနဲ့မန်စီဘက်မှာလည်းစစ်ကောင်စီကတက်စကန်တွေဆုတ်ခွာသွားတာတွေရှိကြောင်းအခုလိုဆက်ပြောပါတယ်။
အဲ့ဒါလေကတော့မချမ်းကော့ဘက်ကလည်းသူတို့ကတက်ဆွေတွေပေါ့ဖြစ်တန်းကခင်းတွေကိုမချမ်းကော့တက်ဘက်ကိုပြန်မမဆုတ်သွားတာအဲ့ဒီမချမ်းကော့တက်ဘက်ကိုပြန်မမအင်းအားတွေပြန်ဆုတ်တဲ့သဘောရှိပါတယ်အခန်းတစ်ခုကတော့သူတို့ဆုတ်လို့ရှိပါတယ်နောက်မန်စီဘက်မှာလည်းပဲဟိုမိုင်းခေါင်တို့ပေါ့နော်အဲ့ဒီကစခန်းတုံးခုလောက်သူတို့အင်းအားတွေပြန်ဆုတ်တယ်ဆိုတဲ့တဲ့ရင်းတွေကြပါတယ်ဒါကြောင့်24ရက်နဲ့မနေ့ကတော့ကျွန်တော်တို့ဒီမိုက်ခေါင်ခန်းကိုလည်းကုန်းလုံးကြောင့်မြှုပ်ပြလိုက်ပြီးချင်းပြလိုက
်ဆွန်ဘရာဘန်ဘက်မှာတော့တိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေဆက်ရှိနေကြောင်းပြောပါတယ်ဆွန်ဘရာဘန်မြို့အခြေဆိုင်ခလာယ46ကို KIA ပူးပေါင်းတပ်တွေကဝိုင်းပတ်ပိတ်ဆို့တိုက်ခိုက်နေတာ17ရက်ရှိနေပြီဖြစ်ပြီးမြို့ကန်ပြည်သူတွေလည်းထွက်ပြေးတိမ်းရှောင်နေရပါတယ်မုံမောင်မြို့နယ်ဒေသခံတူကတော့ကုန်းလော့စခန်းတိုက်ပွဲဖြစ်ပွားနေစဉ်အနီးအနားကျွော်တွေကိုစစ်ကောင်စီတပ်ကလေကြောင်းကဘုံကျဲတာတွေရှိကြောင်းနဲ့ဒေသခံတွေဟာစစ်ဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့ရဲသားချုပ်ထိခိုက်တာရှိကြောင်းပြောပါတယ
်။အဲဒီကတော့ပြည်နေတယ်ဒီမင်းကဘာကြီးတော့ဟိုဒီမောင်ကိုလို့မတော်လို့မဟုတ်လေဘုံကကျဲတာဒီမင်းကတော့ဘုံချုံခဲဟိုမှာဘုံကျဲတော့ဟိုဒီဘုံချုံခဲဘာခါဒီမောင်ကောင်းခါရခုမနောင်ကောလာဒီမင်းဒီကောလာပါရှိလျံအဲ့လိုမျိုးကဘာသာစစ်ဆောင်ရခုဒီမှာကျွန်တော်တို့အေးမပေါ်မမလေးအဲ့ဒီဘုံကြီးတော့မင်းကြီးရဲ့တက်မစလီရေနော်ဘယ်တော့လေမမချတာရဒီနေ့ကအေးမနော်မရောတလုံးကြီးတော့ဟိုဥပ္ပါရဲ့ရှင်ယူလာဟာကလေးပြောင်းလက်ကြည့်တယ
်ဒေတာတွင်သတင်းမီဒီယာတစ်ခုဖြစ်တဲ့ကချင် wave ကတော့ဒီလ25ရက်နေ့ကမိုးမောက်မြို့နယ်မင်းချမ်းရွာမှာလက်နက်ကြီးကြီးကြတာကြောင့်အရသားတူတည်ဆုံးခဲ့ပြီးကလေးငယ်2ဦးဒဏ်ရာရခဲ့ကြောင်းနဲ့21ရက်နေ့ကဟင်းတာရွာမှာလက်နက်ကြီးကြီးကြတာကြောင့်အမျိုးသမီး2ယောက်တည်ဆုံးခဲ့ပြီး5ယောက်ထိခိုက်ခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ